မင်္ဂလာပါဒီနှစ်နိုဘယ်မြန်မာစာပေပွဲတော်ဟာအရင်နှစ်ကကျင်းပခဲ့တဲ့ပွဲတော်နည်းတူထူးထူးခြားခြားရှိလာပါတယ်အရင်နှစ်ကငင်းညံ့ရေးစာပေတွေပဲဥတီခဲ့သလိုဒီနှစ်မှာကလေးစာပေပဲကိုဥတီပါတယ်ကလေးစာပေဆိုတာစာဝိုင်းပေဝိုင်းစကားဝိုင်းမှာမကြမကြဝိုင်းဖွဲ့ဆွေးနွေးနေကြဆိုတော့ကလေးစာပေဖွံ့ဖြိုးရေးအတွက်လှုပ်ဆောင်မှုမှန်သမျှကိုဝန်တာအားရကြိုးဆိုပါတယ်။ကိုယ်တိုင်မတက်ရောက်နိုင်ပေမဲ့တော်တက်ရှင်တဦးရဲ့အကူအညီနဲ့နိုဘယ်မြန်မာစာပေပွဲတော်ဖွံ့ဖြိုးနေ့ကကျင်းပပုံကိုကြားရသိရပါတယ်။မြန်မာပြည်တော်ကမကြမသိရသေးသူစာပေဝါသနာရှင်တွေအတွက်ဒီစကားဝိုင်းကနေမျှဝေလိုက်ချင်ပါတယ်။အရင်နှစ်ကအမျိုးသားဆက်ရုံမှကျင်းပခဲ့ပေမဲ့ဒီနှစ်ရှင်စောဘူးလန်းက MEB မှာကျင်းပပါတယ် MEB တဲ့ကျင်းပတဲ့နေရာကိုမြန်မာလူအစီအမခံနိုင်တာခွင့်လွှတ်စေချင်ပါတယ်မြန်မာ Event Park ဆိုတဲ့အင်္ဂလိပ်အမည်ကိုအတူချုပ်ခေါ်တာပါမြန်မာအခမ်းအနားတွေကျင်းပရာနေရာလို့ဗမာလူခေါ်နိုင်မလားမသိပါဘူးကိုမြန်မာနိုင်ငံကအဓိကရနေရာကိုမြန်မာလူနာမည်ပေးမထားတာဟာစိတ်မသက်မသာဖြစ်เสียကောင်းလာပါတယ်ဒါပေမဲ့ဒီအချက်နိုဘယ်မြန်မာစာပေပွဲတော်အခင်းအကျင်းကိုထိခိုက်မသွားပါဘူးပွဲတော်ကိုဝင်လိုက်တာနဲ့ကလေးစာပေဖွံ့ဖြိုးရေးဥတီကျဲအတိုင်းမှန်မှန်ကန်ကန်လှုပ်ဆောင်နေကြတာကိုသတိထားမိပါတဲ့ကလေးတွေအတွက်ပြောစရာတွေကတဘုံတစ်ပင်တွေ့ရပါတဲ့ရုပ်ပြောင်းအဝတ်တွေဝတ်ပြီးသွာလာလှူရှားနေတာကိုမြင်လိုက်ရတာကိုကကြည်နူးစရာပါနောက်ပြီးကာတွန်းစရာတွေကလည်းပုံသူဆွဲကျင်သူတွေအတွက်ပုံသူတွေဆွဲပေးတာနဲ့ခမ်းမတဲ့ဝင်လိုက်ရင်ကိုပဲဘေးမှာကကလေးတွေပျော်ပျော်ရွှင်ရွှင်ပါဝင်လှူစားစရာအစီအစဉ်တွေအပြည့်ပါပုံပြောပွဲတဲ့တပည့်အဖွဲ့ကသူတို့ထုတ်ထားတဲ့ကလေးစာအုပ်တွေကပုံမြင်တွေကိုပြောတဲ့ပွဲရောကလေးတွေကိုယ်တိုင်ပါတဲ့ပုံပြောပွဲပုံပြောပြိုင်ပွဲရောကြပြာရွတ်ပွဲတဲ့ကလေးတွေနှစ်သက်ရာကြပြာရွတ်ပွဲရောကြပြာရွတ်ပွဲပြိုင်ပွဲရောကြပြာကိုကလေးတွေချစ်တဲ့ချစ်တဲ့အောင်စီစဉ်ထားတဲ့ပွဲလို့ဆိုရမှာပါဒါကြောင့်လဲကျောင်းတွေကဆရာဆရာမတွေဥဆောင်ပြီးရောက်လာတဲ့ကျောင်းသူကျောင်းသားတွေတပြောတပါသွာလာလှူရှားနေပါတဲ့နောက်တဲ့အားရစရာတစ်ခုကစာအုပ်အယောင်ဆိုင်တွေလို့ဆိုပါတယ်စာအုပ်အယောင်ဆိုင်တရားကျော်ရှိပါတယ်စာအုပ်ထူကြီးတွေရောပါပါလေးတွေရောလူကြီးတွေအတွက်စာအုပ်ရောကလေးတွေအတွက်စာအုပ်ရောကလေးတွေအတွက်စာအုပ်ကဖြင့်ထင်မှတ်ထားတာအထက်များလာပါတယ်အရေးအတွက်များတဲ့အပြင်အရေးသွေးအားဖြင့်လည်းမညံ့ဘူးလို့ဆွန်ထိုင်တဲ့စာအုပ်တွေကိုဝမ်းသာစရာတွေ့ရပါတယ်မြမကလေးစာပေအတွက်အားတဲ့စရာပါအရေးသွေးကောင်းတဲ့စာအုပ်တွေစည်ရဲချမ်းသာမဟုမြမကလေးတွေရဲ့လက်ထဲရောက်ဖို့အရေးကြီးပါလိမ့်မယ်။ကလေးတွေဝိုင်းကနေလူကြီးဝိုင်းဘက်ကူးမယ်ဆိုရင်ပင်မစင်မြင့်ကြီးဘက်ကူးရမှာပါ။ပင်မစင်မြင့်ကြီးမှာတော့မနေ့ပိုင်းရောနေ့လယ်ပိုင်းရောပညာရှင်တွေကလေးစာပေးဆိုင်ရာစာတန်းတွေဖတ်ကြတဲ့နေရာပါ။မနေ့ပိုင်းဖွင့်ပွဲအပြီးနိုင်ငံသားတွေစာတန်းဖတ်နေတာတွေ့ရကြရပါမယ်။နိုင်ငံသားတွေပါစာတန်းဖတ်နေတယ်ဆိုလို့တချို့လဲထူးဆန်းတယ်လို့ဖြစ်နေပါလိမ့်မယ်။နိုဘယ်မြန်မာစာပေပွဲတော်ဖြစ်တည်လာပုံကိုကြည့်ရင်ထူးဆန်းနေလို့မဆိုနိုင်ပါဘူးပထမနှစ်ကစာပေပွဲတော်ကိုနော်ဝေးနိုင်ငံပညာရှင်တွေနဲ့ပူးတွဲကျင်းပပါတယ်နော်ဝေးနိုင်ငံကနိုဘယ်ဆုရီးပေးနေတဲ့နိုင်ငံဒါကြောင့်နိုဘယ်မြန်မာစာပေပွဲတော်ခေါ်တာပါဒီနှစ်တော့နော်ဝေးတင်နိုင်ငံနဲ့မဟုတ်တော့ပါဘူးဆွီဒင်နိုင်ငံကစာပေပညာရှင်တွေပါပူးပေါင်းပါဝင်လာပါပြီဆွီဒင်နိုင်ငံကလည်းစာပေနိုဘယ်ဆုရီးပေးတဲ့နိုင်ငံမှာဒီတော့နိုဘယ်မြန်မာစာပေပွဲတော်ဆိုတဲ့အမည်ကပိုးပြီးစီလျော်တင့်မြတ်လာတော့တာပေါ့ဒီလိုပြပပညာရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်လို့လေပြပပညာရှင်တွေစာတန်းဖတ်တန်းကြားရတာပေါ့နိုင်ငံသားပညာရှင်တွေပါဝင်လာတာစာပေပွဲတော်အတွက်တအားတက်စရာပါပဲကလေးစာပေဖွံ့ဖြိုးပြီးဖြစ်တဲ့သူတို့နိုင်ငံကအတွေ့အကြုံကိုအရင်တိုင်းကြားရလို့ပါပဲဖွင့်ပွဲမိနစ်မှာခတ်သွားတဲ့အမျိုးသမီးတူရဲ့စာရမ်းမှာဆိုကလေးတငယ်ရုပ်ပြစာအုပ်တွေအကြောင်းရောသူကိုယ်တိုင်ရေးတဲ့တရုတ်ဖော်ဝုံတွေအကြောင်းရောဖတ်ကြားပြောဟောသွားပါတဲ့သူတို့တွေဘယ်လိုရှောက်လန်းနေကြသလဲသိရတော့ကိုယ့်အတွက်နီးလန့်ရတာပေါ့နေ့လေပိုင်းမှာတော့မြန်မာစာတန်းရှင်တွေရဲ့ပွဲကလည်းစိတ်ဝင်စားစရာအပြည့်နေပါပဲပထမဖတ်တာကဆရာသူရသောအကြောင်းအရာကကလေးတွေရေးတဲ့ကလေးကဗျာထူးထူးဆန်းဆန်းပါပဲလူကြီးတွေရေးတဲ့ကလေးကဗျာတွေကအများနဲ့ရင်းနှီးပြီးတာကလေးတွေရေးတဲ့ကလေးကဗျာကရှာရှာပါပါ ခလေးတွေရေးတဲ့ခလေးကဗျာကိုသူတွေ့ခဲ့ပုံသူအက်ဒီတာလုပ်တဲ့စာဆောင်မှာခလေးတွေရေးတဲ့ခလေးကဗျာကိုအားပေးပုံနှိပ်ဖော်ပြခဲ့ပုံတွေပြောသွားပါတယ်ခလေးတွေရေးတဲ့ခလေးကဗျာကိုသိရင်ခလေးတွေဘလို့အကြောင်းအရာမှာအာယုံဝင်စားတယ်လဲတွတ်ဆနိုင်တာမို့ခလေးကဗျာဖွံ့ဖြိုးရေးလမ်းစာဖော်တဲ့စာတန်းပါပဲနောက်စာတန်းကခလေးစာပေဆိုင်ရာတွေကိုဒီဇိုင်းမှတ်မှတ်ရေးနေတဲ့မင်းစာတို့လေးစားရင်းရှိတဲ့ဆီယာမခစ်ဖုံးတဲ့ရဲ့စာတန်းမှာခလေးစာပေရေးသားနေတဲ့ခလေးစာပေရေးတဲ့အခါတတိထားတဲ့နဲ့ဆောင်းရန်ရှောင်းရန်အချက်တွေကိုတင်ပြသွားပါတည်းခလေးစာပေဇလန်းလေးကလူချမ်းကိုဘလို့ကြိုက်တွေမလဲဇလိုက်ကိုဘလို့ကြိုက်တွေမလဲဆိုတဲ့အချက်တွေပါပါတယ်ဇလိုက်ကိုစင်းလုံးကျော်ဇလိုက်ပြမျိုးမဲ့မတင်ဇလိုက်အဖြစ်ဖန်တီးထားတာရဲ့အပြစ်အနာတွေထောက်ပြသွားပါတည်းဆရာမစာတန်းအပြီးမှာတော့ဆရာမင်းသူဝင်ရဲ့ခလေးကဗျာတွေကအတန်ကာယံစနစ်ကိုဆရာမိုးဟင်းစောကဝေဖန်ပိုင်းခြားပြသွားပါတယ်ခလေးကဗျာဖွဲ့ကျင်သူတွေအတွက်အထောက်အကူပြုနိုင်တဲ့စာတန်းမှာတစ်ချိန်တည်းမှာပဲတခြားစင်တွေမှာကြားနိုင်တဲ့သကဝိုင်းတွေကစိတ်ဝင်စားစရာပါခလေးစာပေထုတ်ဝေခြင်းနဲ့ခလေးစာပေထုတ်ဝေရမှာတွေ့ကြုံရတဲ့အခက်အခဲတွေကိုကြားရသိရရင်ဝိုင်းဝန်းကူညီဖြေရှင်းနိုင်တာပေါ့ခလေးစာပေဖွံ့ဖြိုးရေးတဲ့ဒါကတော့ပွဲတော်ရဲ့ရည်မှန်းချက်ဖြစ်နေတော့အရေးကြီးလာပါတယ်နိုဘယ်မြန်မာစာပေပွဲတော်သတင်းဟာဝမ်းသာအားတက်စရာမို့မျှဝေလိုက်ရပါတယ်ရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ